မြန်မာနိုင်ငံမှာပုဂ္ဂလိကစေယုံစေကန်တွေကိုအခကျင်းဝင်တဲ့ COVID-19 ကာကွယ်ဆေးထိုးခွင်းပြုမဲ့အစီအစဉ်ကိုမကြခင်မှာစတင်နိုင်မှုစေုပ်ချုပ်ရေးကောင်စီကအစီအစဉ်နေပါပြီ။ဒီအစီအစဉ်ကတော့အခြေခံလူဒန်းစားတွေပြည်သူတွေအတွက်တော့ဆေးထိုးနိုင်မှုအခက်အခဲရှိနိုင်မယ်လို့ပရဟိတအကျိုးဆောင်တွေကတုံ့တက်ကြပါတယ်။ဒီသတင်းအပြည့်အစုံရန်ကုန်ကလာတာကို VOA သတင်းတောင်မတ်ခင်ဖြူထွေးကပြောပြပေးပါရှင်။
ပုဂ္ဂလိကဆေးရုံစည်းကမ်းတွေမှာအခကျင်းဝင်တဲ့ကိုဗစ်ကာကွယ်ဆေးထိုးခွင့်ပြုမဲ့အစီအစဉ်ကိုမကြခင်မှာစတင်နိုင်ဖို့ဆေးဥချုပ်ရေးကောင်စီကစီစဉ်နေတာပါ။တရုတ်နိုင်ငံထုတ်ဆေးတွေနဲ့အိန္ဒိယနိုင်ငံထုတ်ကာကွယ်ဆေးတွေကိုပုဂ္ဂလိကအနေနဲ့တင်သွင်းနိုင်ဖို့ပြင်ဆင်နေတာဖြစ်ပါတယ်။ပုဂ္ဂလိကကာကွယ်ဆေးတင်သွင်းခွင့်ပြုထားပေမဲ့လို့အခကျင်းဝင်ပြီးဆေးထိုးရတဲ့အစီအစဉ်ကနေစည်ရင်းပေးသလောက်ကိုထိုးပေးဖို့ကတော့ဩဂတ်လကုန်ပိုင်းလောက်မှမှစတင်နိုင်ဖို့အတွက်ကျန်းမာရေးဝန်ကြီးဌာနကရည်ရွယ်ထားပါတယ်။ပုဂ္ဂလိကဆေးရုံစည်းကမ်း40နီးပါးမှာအခကျင်းငွေပေးပြီးထိုးတာလုံဆောင်ဖို့ခွင့်ပြုထားတယ်လို့ရန်ကုန်တိုင်းကျန်းမာရေးဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဒေါက်တာမြတ်ဝနစုကပြောပါတယ
်။အတိအကျလည်းပြောလို့ရအောင်ဒါပေမဲ့ဆေးရုံစည်းကမ်းကတော့30လောက်တည်းရှိမယ်ထင်ပါတယ်။ဒါဖက်ရှင်လေးကိုထိုးကြတာ။ဒါဒီမျိုးစိုက်နေလို့ကျွန်တော်ကခွင့်ပြုလို့ရတယ်။ဟောဗက်ဆင်းတင်ပေးမယ်ဆိုကြတော့ဒါတင်ပေးမှုကတစ်ဖက်ပေါ့နော် FDA လို့ပါ။အဲ့ဒီကဒီလိုအဲ့ရတဲ့ကြီးရလိုက်လို့ဒီဖက်ရှင်လေးကိုစိုက်ပြီးထိုးလို့ရပါတယ်။ကျွန်တော်အဲ့လိုပြုမှတ်ပြထားတယ်ရှိပါတယ်။ကတော့တင်တဲ့နေနဲ့ဒါသူရုပ်လက်ဆိုရောင်းချတာပဲဖြစ်ပါမယ်။ဟုတ်ကျွန်တော်က proposal ကို assess လုပ်ကြည့်ရတယ်။သူတို့တွေးမယ်ဆိုရင်တွေးတဲ့ဟာမှာဘယ်လိုကိုးချိန်နဲ့ထားမယ်။အင်းအစီမှာရှိရပါမယ်။ဒီ vaccination နဲ့ vaccination ပြီးမှဘယ်နေရာမှာဘယ်လိုလုပ်ပါမယ်ဆိုတာရှိရပါမယ်။ပြီးအဲ့ဒီဖေးထိုးတဲ့ data ကိုကျွန်တော် national system နဲ့ထည့်ရပါမယ်။အဲ့လိုလေးလုပ်ပါမယ်
။ဘယ်ပုဂ္ဂလိကတက်ခွဲကနဲ့လုပ်ငန်းရှင်တွေကတင်သွင်းကြမလဲဆိုတာကိုတော့ကျန်းမာရေးဌာနဘက်ကတိတိကျကျမပြောသေးပါဘူး။လက်ရှိဆေးရုံချုပ်ရေးကောင်စီခွင့်ပြုချက်နဲ့မြန်မာတရုတ်ကုန်ရယ်ကြီးများအသင်းလိုအဖွဲ့အစည်းတချို့နောက်ပုဂ္ဂလိကဆေးရုံတချို့နဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတချို့အပါအဝင်ဆေးတင်သွင်းသူတွေကဆေးကောင်စီခွင့်ပြုချက်ရယူပြီးကာကွယ်ဆေးတင်သွင်းပြီးအခကျင်းဝင်တဲ့ထိုးနှံတဲ့အစီအစဉ်ကိုစတင်နေကြတာဖြစ်ပါတယ်။ကျန်းမာရေးဝန်ကြီးဌာနဘက်ကတော့ဆေးတွေရောက်လာရင်ထိုးပေးနိုင်ဖို့နဲ့သိမ်းဆည်းထားနိုင်ဖို့ကင်တွယ်လှုပ်ဆောင်နိုင်ရေးကိစ္စတွေမှာပုဂ္ဂလိကကတင်သွင်းလာတဲ့ဆေးတွေကိုထိုးနှံပေးဖို့တာဝန်ယူမဲ့ဆေးရုံစည်းကမ်းတွေနဲ့ပုဂ္ဂလိကတက်ခွဲခန်းတွေကိုပုံမှန်ကာကွယ်ဆေးထိုးနိုင်ဖို့တင်တဲ့ရက်တူတွေပေးထားတယ်လို့ဒေါက်တာမြတ်ဝနစုကပြောပါတယ်။
ဆက်ကထွေးလုပ်ပြပါမယ်။ဒီနေ့ဒီနေ့ကရန်ကုန်တိုင်းမှာရှိတဲ့ပုဂ္ဂလိကဆေးရုံစည်းကမ်းတွေကိုအဲ့ထွေးကြီးကျွန်တော်ရန်ကုန်တိုင်းကျမ်းမာရေးဦးစီးဌာနပေးပြပါရစေ။ပုံမှန်ကာကွယ်ဆေးထိုးစီမံချက်မှာစာရင်းချက်တိုင်းနဲ့ဒီစာရင်းထိုးဆက်မက်ကပ်ပြီးလို့ချင်းအဲ့မှာ area ဆိုင်လို့ခေါ်တဲ့ဆေးမတည့်တဲ့အားတွေကိုဘလူးကြီးစုစောင့်ရှောက်မယ်။စာချင်းဒီအားလေးတွေပါ။ကျွန်တော်ကတင်ရပြီးတော့လည်းရှားဝင်ပြည်သူမျိုးရောတင်ရပြီးတာဖြစ်တယ်လေတရက်ခရင်ပဲဖြစ်ပါတယ်အွန်လိုင်းနဲ့လုပ်ပါတယ်ဒီကစားတဲ့ဆေးဖြစ်တဲ့ရုပ်စုကိုကျွန်တော်ကထုတ်ပြီးခွင့်ပြုပါပ
ါဆေးထုတ်ရေးကောင်စီဘက်ကတော့ကာကွယ်ဆေးထုတ်တာမှာကျင့်သုံးရမယ့်လိုက်နိုင်ရမယ့်စည်းကမ်းချက်တွေကိုသတ်မှတ်ပြဋ္ဌာန်းထားပါတယ်ဈေးနှုန်းမျိုးမျိုးဖြစ်နေပေမဲ့ဆေးထုတ်ရေးကောင်စီရဲ့ကာကွယ်ဆေးထုတ်စီမံချက်ကိုအခုအညီတော့ဖြစ်နိုင်တယ်လို့သုံးသပ်မှုတွေရှိတယ်လို့ပုဂ္ဂလိကတွေစီမှာကိုဗစ်ကာကွယ်ဆေးအခကျင်းငွေပေးထုတ်တာမှာတယောက်ကိုသိန်းကနန်းပေးရမှာမို့အခြေခံလူဒန်းစားများတဲ့ပြည်သူတွေအတွက်ကတော့ကာကွယ်ဆေးထိုးဖို့အတွက်ခက်ခဲနိုင်တဲ့အခြေအနေရင်ဆိုင်ရနိုင်တယ်လို့ဝေဖန်မှုတွေလည်းရှိနေပါတယ်။ကိုဗစ်လူနာတွေကိုကုသရေးအပိုင်းပရိုက်တာလုပ်နေတဲ့မန်နေဂျာကတော့အခြေခံလူဒန်းစားများတဲ့ပြည်သူတွေအတွက်ဆေးထိုးနိုင်ဖို့ခက်ခဲတယ်လို့စိတ်ချရဖို့အတွက်တာဝန်ယူမှုကမေးခွန်းထုတ်စရာရှိနေတယ်လို့ပြောပါတယ်
။ကိုဗစ်ကာကွယ်ဆေးတွေကို3သိန်းခွဲနဲ့တင်သွင်းမယ်လို့ကြားပါတယ်။အဲ့ဒီအတွက်ကဘာပြောချင်လဲဆိုရင်တော့အရန်ဈေးကြီးလွန်းတယ်ပေါ့နော်။ပြည်သူတွေကလည်းစာဝတ်နေချက်တဲပြီးခက်ခဲနေတဲ့အချိန်ဆိုတော့ဒီဈေးနဲ့အသက်ကိုဒီကာကွယ်ရမယ်ဆိုရင်တော့ဒါအရင်များလို့ပြောချင်ပါတယ်နောက်တစ်ခုကတော့စိတ်ချရမှုပေါ့စိတ်ချရမှုကဒီပုဂ္ဂလိကအကုန်လုံးဝါရှိသမျှလို့အကုန်လုံးတင်သွင်းခွင့်ပေးမယ်ဆိုတော့ဒါပတ်စံရှိတဲ့လူတွေကတော့သူတို့တင်သွင်းကြမှာပေါ့တစ်ဖက်ကအခုလက်တလောဖြစ်နေတဲ့ဖြစ်ပျက်တွေလိုပဲပေါ့အဲစားတော့ကုန်လေဈေးတွေဈေးကြီးတယ်လို့ပဲပေါ့အဲသူတို့ပတ်စံရှိတဲ့လူတချို့အုပ်စုကတော့သူတို့တင်သွင်းကြလိမ့်မယ်တင်သွင်းပေမဲ့သူတို့ရောယုံကြည်မှုကပြည်သူတွေကဘယ်လိုမျိုးသတ်မှတ်ရမှာလဲပေါ့နော်ဘလိုမျိုးအရာတွေနဲ့လုပ်ပေးမှာလဲဒီဆေးဆိုတာအတက်ကယ်ဆေးလို့သဘောဖြစ်နေရလေအဲ့လိုဆေးမျိုးဈေးကြီးတဲ့ပေးဝယ်ရမယ်တင်ချက်နှင်းချက်ယုံကြည်မှုကဘလိုမျိုးသတ်မှတ်ပေးမှာလဲအဲ့ဒါမျိုးတွေတော့ရှိတာပေါ့
ကျမရေဝန်ကြီးဌာနကတော့သတ်မှတ်စံချိန်သတ်မှတ်ချက်တွေနဲ့တင်သွင်းခွင့်ပေးတာကိုဖောက်ဖျက်မယ်ဆိုရင်ကိုဗစ်စင်ပြင်းစီကန်းအပြင်ဆေးဝါးတင်သွင်းရောင်းချခြင်းဆိုင်ရာတည်ဆဲဥပဒေတွေနဲ့အရေးယူမယ်လို့ပြောထားပါတယ်ဒါပေမဲ့တိတိကျကျပြောဆိုထားတာတော့မရှိပါဘူးဩဂတ်လ6ရက်နေ့ထုတ်မြမအလင်းနဲ့ချင်းမုံသတင်းစာမှာတော့လူရေ 1.6 တန်းကျော်ကာကွယ်ဆေးထိုးပြီးလို့တရားဝင်ထုတ်ပြန်ထားပါတယ်။ကာကွယ်ဆေးထိုးမဲ့အစီအစဉ်ကိုတစ်လချင်းကာကွယ်ဆေး5တန်းလောက်ထိထိုးမယ်လို့စီးပွားရေးကောင်စီဥက္ကဋ္ဌကပြီးခဲ့တဲ့6ချိန်မြောက် COVID-19 ရောဂါကာကွယ်ထိန်းချုပ်ကုသရေးအစည်းအဝေးမှာပြောဆိုခဲ့ပါတယ်။ကို ကျွန်တော်တို့ကတော့ကုလသမဂ္ဂနဲ့အကူအညီပေးရေးအဖွဲ့ Global Fund အဖွဲ့တွေကကာကွယ်ဆေးတွေကိုပို့ပေးတာတွေရှိနေပြီးအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံကလည်းဒီလကုန်လောက်မှာစပြီးတော့ကာကွယ်ဆေးပေးဖို့လုပ်နေတာတွေရှိနေပါတယ်ရှင်။